ဒီဇင်ဘာလ23ရက်တနင်္လာနေ့မှာလိလာသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ဖះရှင်ဤရှိတော်၌မကောင်းသောအမှုအရာဖြစ်ပါတယ်။ဓမ္မရာဇဝင်တတရဆောင်ခန်းကြီး25ငွေ26ငွေ34ဓမ္မရာဇဝင်ဇတုထဆောင်ခန်းကြီး73ငွေ1ကနေ3ရှင်ခရွင်ခန်းကြီး71ငွေ46ကနေ53ကိုဖတ်ပါမယ်။လူတွေကိုအုပ်ချုပ်ရတဲ့ခေါင်းဆောင်တွေနဲ့သူတို့ရဲ့ဩဇာလွှမ်းမိုးမှုအကြောင်းကိုဘယ်လိုမျိုးဖော်ပြထားလဲဆိုတာကိုကြည့်ကြပါစို့။ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ခမဲတော်လိုက်သောလံဤသီလအမျိုးကိုပြင်မာစေသောလံသို့လိုက်လေ၏ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ရေရိုးပေါင်လိုက်သောလံဤသီလအမျိုးကိုပြင်မာစေသောလံသို့လိုက်လေ၏ယူဒရှင်ဘုရင်အခဇိသားယောရှနန်းဆန်23နှစ်တွင်ယေဟုသားယောခတ်သည်ရှမာရိမြို့၌မင်းပြု၍ဤသီလနိုင်ငံကို18နှစ်ဆိုးဆန့်၏ထိုမင်းသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဤတိလမျိုးကိုပြမားစေသောနေဘတ်သားယေယောဘံဥဒုဇယအပြစ်တို့ကိုမရှောင်လိုက်လေ၏ထို့ကြောင့်ထထဖျားသည်ဤတိလမျိုးကိုအမျက်ထွက်၍ယောခတ်မင်းလက်ထက်ကာလပတ်လုံးရှုရိရှင်ဘရင်ဟာဇေလနှင့်သူဤသားဘင်ယာဒက်လက်သို့ဤတိလမျိုးကိုအပ်တော်မူ၏အချို့မူကားဖာရိရှဲတို့ထံသို့သွား၍ယေရှုပြုတော်မူသောအမှုကိုကြားပြောကြ၏ထိုအခါယေပြောဟိတ်အကြီးတို့နှင့်ဖာရိရှဲများသည်လွတ်အရာရှိတို့ကိုစီးဝေးစေပြီးလင်ငါတို့သည်အဘယ်သို့ပြုလည်နေကြသနည်းထိုသူသည်များစွာသောနမိတ်လက္ခဏာကိုပြ၏သူကိုဤသို့အလွတ်ထားလင်လူခတ်သိန်းတို့သည်ယုံကြည်ကြလိမ့်မည်ယောမလူတို့သည်လည်းလာ၍ငါတို့အယက်ဌာနကို၎င်းငါတို့အမျိုးကို၎င်းတုတ်တင်ပယ်ရှင်းကြလိမ့်မည်ဟုပြောဆိုကြ၏ထိုသူတို့အဝင်ထိုနှစ်တွင်ယေပြောဟိတ်မြင်းဖြစ်သောကာယဖမြင်ရှိသောသူကတင်တို့သည်အလင်းမသိကြယူဒလူမျိုးအကုန်အစင်ပျက်စီးသည့်ထက်လူတယောက်သည်လူများတို့အတွက်သေးသောသား၍ကောင်းသည်ကိုတင်တို့သည်မစင်ခြင်းပါတကားဟုပြောဆို၏ထိုစကားကိုကို့အလိုလျောက်ပြောဆိုသည်မဟုတ်ထိုနှစ်တွင်ယေပြောဟိမင်းဖြစ်လေယေရှုသည်ထိုအမျိုးအတွက်တရားမြည်ဟု၍၎င်းထိုအမျိုးအတွက်သမကအယေရတု၌ကွဲပြားလက်ရှိသောဖျားခင်သားများကိုအတူစုဝေးစေခြင်းကတရားမြည်ဟု၍၎င်းပြောဖက်ညံနှင့်ဟောပြော၏ထိုနှစ်မှစ၍ကိုတော်၏အသက်ကိုတက်ခြင်းကတိုင်ပင်ကြံစီကြ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ခေါင်းဆောင်တွေရဲ့လှုပ်ဆောင်မှုစွမ်းရည်ဟာမိမိအုပ်ချုပ်တဲ့လူတွေရဲ့ဘဝဆောက်ရွံ့မှုကိုရောတိုးတက်အောင်မြင်မှုကိုရောဖြစ်ပေါ်စေနိုင်ပါတယ်။အထူးသဖြင့်ဝိညာဉ်ရေးတိုးတက်မှုစိတ်ယုံမှုကိုလည်းဖြစ်စေပါတယ်။ဖော်ပြပြီးခဲ့တဲ့ကျမ်းချက်တွေကပြဿနာတွေဟာဖူးဖူးညံ့ညံ့ကြေစေတဲ့အနုလက္ခဏာဆောင်တဲ့ခေါင်းဆောင်မှုမျိုးတွေဖြစ်ပါတယ်။အဲ့ဒါထက်ပိုပြီးတော့အရေးကြီးတဲ့အရာကတော့ကျွန်တော်တို့ရဲ့စရိတ်တနဲ့စက္ကတ်ချင်းစိတ်ကိုခရစ်တော်ရဲ့ရုပ်လုံးပေါ်စေဖို့အတွက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အပြန်အလှန်ဆက်ဆံတဲ့သူတွေနဲ့ထူးခြားမှုကိုဖြစ်လာစေပါတယ်။ဝိညာဉ်ရေးရှိတဲ့ခေါင်းဆောင်တွေဟာလူများတွေကိုဩဇာလွှမ်းမိုးနိုင်တာမကဘူး။ဖျားရှင်ကိုအမှန်တကယ်ရှာဖွေတဲ့သူမှန်မှန်ဆိုရင်ဖျားရှင်ရဲ့နှစ်သက်ခြင်းကိုရရှိမှာဖြစ်ပါတယ်။မကောင်းမှုကိုရှောင်ပြီးတော့အကောင်းကိုဆောင်တဲ့သူတဦးအတွက်ကတော့ကောင်းကြီးရရှိမှာဖြစ်ပါတယ်။ယနေ့အချိန်အခါမှာမြင်တွေ့နေရတဲ့အကြောင်းအရာနဲ့နိုင်ရှင်ကြည့်လိုက်မယ်ဆိုရင်တော့ဣသရနဲ့နေဟမိတို့ဟာရဲရင်ခိုင်မာတဲ့ခေါင်းဆောင်တွေအဖြစ်ဥဆောင်ပြီးတော့ဖျားသခင်ကိုဖက်တွယ်ထားလက်ရှိတဲ့အကြောင်းညှင်းဆိုပွဲရမရှိပါဘူး။တမန်ကျမ်းစာကနေဖော်ပြထားတဲ့ဣသရနဲ့နေဟမိတို့ရဲ့အစာရှောင်မှုစုတောင်းချင်းအမှုတွေဟာခေါင်းဆောင်အားလုံးအတူယူဖွဲ့လုပ်ရပဲဖြစ်ပါတယ်။ပြည်သားတွေဟာဖျားသခင်နဲ့တူလျှောက်လန်းပြီးတော့သူတို့ရဲ့ဥဆောင်မှုအောက်မှာအရာရာတိုင်းမပြည့်စုံတော့လည်းပဲအကောင်းဆုံးတက်ညီလက်ညီရှိကိုလှမ်းသွားကြတာတွေ့ရပါတယ်။သူတို့ရဲ့လက်ညှိုးမှုအားလုံးဟာထထဖျားကိုကူစားကြဖို့အတွက်သာဖြစ်ပါတယ်။တစ်ဖက်မှာလည်းပဲဣသရနဲ့နေမိရဲ့ဥဆောင်မှုကိုမခံယူမနာခံမြုံကြည်သူတွေရဲ့လမ်းဆုံးဟာမိမိတို့ကိုယ်တိုင်ရွေးချယ်ခဲ့တဲ့လမ်းအတိုင်းသာဖြစ်ပါတယ်။ကျွန်တော်တို့ရွေးချယ်ဆုံးဖြတ်ခဲ့သလိုရလက်ခံစားကြရမှာဖြစ်ပါတယ်အဆုံးစွန်ပြောဆိုကြပါစို့ယေရှုဖျားကိုအသွေးအသားဖြင့်မြင်တွေ့ခဲ့ရတဲ့သူယေရှုရဲ့ဟောပြောခြင်းကိုကြားနာခဲ့ရတဲ့သူကြားခဲ့ရသမျှကိုတသက်ခံပြီးတော့ပြန်ပြီးတော့ဝင်ကားတဲ့သူခရစ်တော်ပြခဲ့တဲ့နမိတ်လက္ခဏာအံ့ဩဖွယ်ရာတွေကိုမြင်တွေ့တသက်ခံရတဲ့သူနောက်ဆုံးမှာကိုရောကိုညင်းပယ်သွားခဲ့တာတွေ့ရပါတယ်အမှန်ပါပဲကျွန်တော်တို့မှာလှုပ်ဆောင်မှုကဏ္ဍတောင်းဝန်ကိုစီဘဝအတ္တမှာရှိကြပါတယ်အကောင်းဘက်မှာဩဇာညောင်းသွားနိုင်တယ်လို့အစိုးဘက်ကလည်းပဲဩဇာညောင်းသွားနိုင်ပါတယ်။နောက်ဆုံးနေ့မှာလူတိုင်းဟာဖျားရှင်ရဲ့ရှိတော်မှာအပြည့်ပြရမှာပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့ပဝင်းကျင်မှာရှိတဲ့လူတွေကိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးဩဇာလွှမ်းမိုးနေပါသလဲ။ပြန်လည်ပြီးတော့ဆန်းစစ်သုံးသပ်ကြည့်ပါ။ကျွန်တော်တို့ယုံကြည်သူများအနေနဲ့မိမိတို့ရဲ့ပဝင်းကျင်မှာရှိတဲ့သူတွေကိုကောင်းတဲ့ဩဇာလွှမ်းမိုးခြင်းရှိပြီးတော့ဖျားရှင်ရဲ့ရှိတော်မှာမကောင်းတဲ့အမှုရာတွေကိုရှောင်ရှားတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။